စစ်ကောင်စီရဲ့ညဉ့်ညံ့ရေးကိုယ်စားလှယ်အဖွဲ့နဲ့ညီနောင်မဟာမိတ်သုံးဖွဲ့ရဲ့ကိုယ်စားလှယ်တွေတရုတ်နိုင်ငံကကုမင်းမျိုးမှတွေ့ဆုံဆွေးနွေးပြီးတော့ယာယီအပြစ်ခတ်ရဲ့စဲဖို့သဘောတူညီခဲ့ကြပါတယ်။အပြစ်ခတ်ရဲ့စဲရေးဆက်လက်ခိုင်မာဖို့ဆက်ဆွေးနွေးသွားမှာဖြစ်တယ်လို့နေစပ်ကုံတော်ရေးပြန်ပြီးစတင်နိုင်မှုကိုလည်းတရုတ်မြန်မာနှစ်နိုင်ငံညှိနှိုင်းသွားမှာဖ တအောင်တီယန်နယ်လီရခိုင်တပ်တော်အေအေတို့ရဲ့ကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆင်မှုနဲ့ကုမင်းမျိုးမှဆွေးနွေးပြီးယာယီအပြစ်ရဖို့ဒီလ17ရက်နေ့ကသဘောတူခဲ့ကြတဲ့အကြောင်းနှစ်ဖက်အခြေအနေလိုအပ်ချက်အရဆွေးနွေးပွဲတွေဆက်လုပ်ပြီးတခြားကိစ္စတွေကိုထပ်ပြီးညှိနှိုင်းဆွေးနွေးသွားမယ်အကြောင်းကိုကန့်အဖွဲ့ကတင်ထုတ်ပြန်ထားပါတယ်။ဒီဆွေးနွေးပွဲကရရှိခဲ့တဲ့နှစ်ဖက်သဘောတူညီချက်တွေကိုစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူပို့ချုပ်စော်မင်းထွန်းကအခုလိုတင်ထုတ်ပြန်ထားပါတယ
်။တရုတ်နိုင်ငံရဲ့ညှိနှိုင်းဆွေးနွေးပွဲနဲ့ဒီလောက်ပိုင်းတုန်းကနေမြန်မာနိုင်ငံကလူတိုင်းညီတိုင်းစုစည်းကြတဲ့ကုပါတွေ့ဆုံခဲ့ပါတယ်တွေ့ဆုံခဲ့ပြီးနောက်ပိုင်းမှာကျွန်တော်တို့အာဇာယီပြစ်ခတ်တိုက်ခိုက်မှုရဆယ်ရေးသဘောတူညီချက်ရရှိခဲ့ပါတယ်ကျွန်တော်ဆက်လက်ပြီးဆွေးနွေးသွားဖို့များလည်းရှိပါတယ်ပြစ်ခတ်တိုက်ခိုက်မှုရဆယ်ရေးခိုင်မာဖို့အတွက်လည်းဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်ပြီးရင်ကျွန်တော်တို့ငဇဒေတာကုံကြွေးကိညာပြန်လည်ဖွင့်လှစ်နိုင်ရေးအတွက်တရုတ်မြန်မာနိုင်ငံဆက်လက်ညီတိုင်းဆောင်ရွက်သွားမှာဖြစ်ပါတယ
်စစ်ကောင်စီရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ညီနောင်မဟာမိတ်၃ဘွဲ့ကိုယ်စားလှယ်တွေအကြားမှာပထမအကြိမ်ဖြစ်2023ခုနှစ်ဒီဇင်ဘာလ17ရက်နေ့ကနေ23ရက်မှာတစ်ကြိမ်ဒုတိယအကြိမ်ဖြစ်ဒီဇင်ဘာ22ရက်ကနေ24ရက်နေ့တစ်ကြိမ်ဆွေးနွေးခဲ့ပြီးအခုတစ်ကြိမ်ဟာတတိယအကြိမ်ဆွေးနွေးခဲ့တာလည်းဖြစ်ပါတယ်ညီနောင်မဟာမိတ်၃ဘွဲ့ဟာ2029စစ်ဆင်ရေးစတင်ပြီးနှစ်လခွဲကျော်ကာလမှာရှမ်းမြောက်ဒေသကမြို့ပေါင်းတရာစင်ကျော်နဲ့စစ်စခန်းပေါင်း200ကျော်ကိုသိမ်းပိုက်ထားတာဖြစ်ပါတယ်စစ်ကောင်စီနဲ့ညီနောင်၃ဘွဲ့အကြားလလောဆယ်နှစ်ဖက်ယာယီအပြစ်ခတ်ရဆဲခဲ့ပေမဲ့ဒီတိမ့်ယူထားတဲ့နယ်မြေတွေကိုလက်လွတ်ဖို့ညီနိုင်ရမှာအတားအဆီးဖြစ်နိုင်ကြောင်းနိုင်ငံရေးလေတာတုံးတက်သူဦးတန်းစိုးနိုင်ကအခုလိုပြောပါတယ
်အဲ့ဒီဒေသတွေကိုညီနောင်၃ဘော်အနေနဲ့လက်လွတ်ဖို့လိုတယ်ဆိုတဲ့အဆိုပြုချက်ကိုလည်းကျွန်တော်ညီနောင်၃ဘော်ကလက်မခံပါဘူးအဲ့ဒီပြဿနာဟာလက်တလုံးအားဖြင့်တော့အကြမ်းလမ်းစီးရထိုးနဲ့တိုက်ခိုက်နေမှုတွေကိုတော့လက်လော့ရရဆိုင်သွားနိုင်ရှိပါတယ်ဒါပေမဲ့တကယ်တမ်းလက်တွေ့အသေးပေရပြောရလို့ရှိရင်အဲ့ဒီဒေသတွေကဒီညီနောင်သုံးဘွားတိမ့်ပိုက်ပြီးเนาะအခုကမြို့ပြတ်ခုချုပ်ရေးတွေလုံခြုံရေးကိစ္စတွေဆက်လက်အကောင့်တွေပုံမယ်လို့ပြောကြီးညာသွားပြီးဒါကြောင့်မို့ညီနောင်သုံးဘွားနဲ့အခုလုံးပြညီညာရေးအဲသဘောတူညီမှုဟာအကန့်အသတ်နဲ့ယာယီမျှတာဖြစ်ပြီးတော့ဒီရှိမှာအောင်မြင်နိုင်ွယ်လည်းမရှိဘူးလက်တွေ့မှာအကောင့်တွေပုံနိုင်ကြအကြောင်းချက်ဘာမှမရှိပါဘူး
စနဝိုင်လာစနေနေ့မှာကြာရောက်တဲ့62နှစ်မြောက်တအောင်းတော်လန်ရည်နှင့်ဂုံပြုမင်ကောမှာလဲ PSLF ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးတိုက်ဖုန်းကတိုက်ခိုက်သိမ်းပိုက်ထားတဲ့မြို့တွေကိုတရားမျှတမှုရှိတဲ့ဥပဒေရေးဆွဲပြီးအုပ်ချုပ်သွားမယ်လို့ထည့်သွင်းပြောကြားထားတာဖြစ်ပါတယ်။ရှမ်းမြောက်ဒေသကသတင်းတွေကိုအစဉ်တစိုက်ရေးသားဖော်ပြနေတဲ့ဒေသခံသတင်းသမားတဦးကလည်းလက်ရှိရရှိထားတဲ့သဘောတူညီချက်အပေါ်အခုလိုရှုမြင်ကြောင်းပြောပါတယ်
။ကျွန်တော်မြင်တာကတော့အဓိကတော့ဒီစနေပွဲဖြစ်တာကလည်းဒီကတရုတ်ပြည်ကပါဒီချက်ကစားကလည်းတရုတ်ကိုအကြောင်းဝင်ပြီးနိုင်ခိုင်းတာရှိတယ်။ဒါပေမဲ့ဒီဘက်ကလည်းလေးတန်ရှော့လာတယ်မရှိဘူး။သူကဒီတိန်းထားတဲ့မျိုးတွေနောက်ပြန်ဆက်ခိုင်းတယ်ဆိုတော့ဒီနောက်ဆက်ဖက်တဲ့တိန်းထားတဲ့မျိုးတွေနောက်ပြန်ဆက်ဖို့တိန်းမှုကြရတယ်မသာတပြည့်ချင်းဖြစ်လာတယ်။အဓိကကျွန်တော်ပြည့်ရတဲ့လောက်တရုတ်ကတော့တွေးတာ၃ချိန်လောက်ရှိတယ်။ဒါမျိုးကအခြေဖက်တယ်ဆိုတော့ PR တွေရှိလို့ဒါအပြည့်ရလိုက်တဲ့သဘောမျိုးလိုပဲကျွန်တော်စတယ်။ညာကလေးချောင်းတိုက်ခတ်မှုတွေဆက်ဖြစ်လာမယ်ဘလနဂျီတွေပြစ်ခတ်တာဖြစ်နေတဲ့အကန့်တချက်တစ်ခုပေါ်လာရင်တိုက်ပွဲကအဆက်ပြတ်ဖြစ်လာတဲ့အမှားလာရင်ရှိတယ်။အခုလောလောဆယ်ပြရတယ်လားပြရုပ်ပြကြောင်းလို့ဒါလောလောဆယ်ရက်ထားတဲ့အမိသားမျိုးလားလို့ကျွန်တော်ကြည့်ရတယ
်။စစ်ကောင်စီနဲ့ညီနောင်မဟာမိတ်၃ဘွဲ့အကြားသဘောတူညီချက်မှာမနေ့ဒီဇင်ဘာ17ရက်နေ့တရုတ်နိုင်ငံကွန်မင်းစံတော်ချိန်ည10:00နာရီမြန်မာစံတော်ချိန်ည8:00နာရီခွဲအချိန်ကစပြီးအပြည့်ရဖို့ညီနောင်မဟာမိတ်အဖွဲ့တွေဘက်ကတပ်စခန်းတွေမြို့တွေထပ်မံသိမ်းပိုက်တာတွေမလုပ်ဖို့စကားစားဘက်ကလေကြောင်းတက်ခိုက်တာလက်နဲ့ကြီးနဲ့ပြစ်ခတ်တာတွေမလုပ်ဖို့သဘောတူထားကြောင်းသတင်းတွေထွက်ပေါ်နေပါတယ်ဒီနေ့ကြားရောက်တဲ့တအောင်မျိုးသားတော်လန်ရေးနှစ်တဝန်လွာမှာညီနောင်မဟာမိတ်၃ဘွဲ့ဟာမြန်မာပြည်သူတရားလုံးရဲ့ဘုံကြီးမှန်းချက်ဖြစ်တဲ့ဆရာနာရှင်အမြင့်မြတ်ပြတ်သေး၍မြန်မာပြည်သူလူထုနဲ့အတူတသားတည်းရှိနေမှာဖြစ်ကြောင်းဖော်ပြထားပါတယ်ညီနောင်မဟာမိတ်၃ဘွဲ့နဲ့ယာယီအပြစ်ရရေးဟာရခိုင်ပြည်နယ်ပါမပါကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ